ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပအာဆမ်ထက်သွင်းညီလာခံအတွင်းလူ့ခွင့်ရေးကိစ္စတွေကိုထက်သွင်းဆွေးနွေးရမှာရိုဟင်ဂျာမွတ်စလင်တွေရေးကိုလည်းအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းဥရောပသမဂ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရစ်ကာမူဂါဟီနေကပြောဆိုလိုက်ပါတယ်
I think of the Rohingya crisis that has always been at the center of our work, not only on the humanitarian side, but also on the political work. And we'll have...
EU ကဖြစ်ရှင်းတဲ့အစီအမဲကျိုးပန်းနေတဲ့ Rohingya အခြေအနေကိုထက်သွင်းဆွေးနွေးဖို့စဉ်းစားထားပြီးလူသားချင်းစာနာမှုကိစ္စတွေသာမကနိုင်ငံရေးကိစ္စရပ်တွေလည်းပေါ်ဝင်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့တုန်းကအာဆန်ထက်သွင်းညီလာခံစတင်တဲ့အချိန်မှာပြောဆိုလိုက်ကြပါ Rohingya တွေဘေးရန်နေကင်းကင်းကုန်သက်ကရှိရှိနေရပြန်နိုင်ရေးကုလသမဂ္ဂကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားအခုတလောဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။ညီနိုင်ငံမှာတော့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်လည်းတက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညွန်ရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS တွေဆွေးရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူ့ခွင့်ရေးချုပ်ဖောက်မှုတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရိုဂါတွေနေရပြန်နိုင်မှုနဲ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကဖိအားပေးနေတာပါမြန်မာဆိုတာတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဂါဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေသလိုလူ့ခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းလည်းညှင်းဆန်ထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူ့ခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကစုံစမ်းတွေ့ရှိချက်တွေကိုလူညွန်ရေးကောင်စီမှရှင်းသိမ်းပတ်တဲ့အစီရင်ခံတင်ပြဖို့ရှိနေပါတယ်မြန်မာနိုင်ငံဘက်ကကန့်ကွက်ထားပေမဲ့အဖွဲ့ဝင်15ဦးပါလူညွန်ရေးကောင်စီရဲ့အဖွဲ့ဝင်9နိုင်ငံရဲ့တောင်းဆိုချက်အရရှေ့လာမဲ့ဗိုလ်ထုတ်နေမှာဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်